ကချင်ပြည်နယ်ခြေဝေမြို့နယ်အတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့တပ်စခန်းနှစ်ခုကိုဖယ်ရှားဖို့တမရော်ဘက်ကတောင်းဆိုထားပြီးနှစ်ဖက်အကြားနယ်မြေအငင်းပွားမှုဖြစ်နေတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကချင်လက်နက်ကိုင်အဖွဲ့ KIO ရဲ့တပ်စခန်းနှစ်ခုဖယ်ရှားဖို့ကိုကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနက PCG ကကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ကတစ်ဆင့်ဒီလ၈ရက်နေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်။အစိုးရဘက်ကအကြောင်းကြားလာတာနဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဒီ chip queen နဲ့ solo jar မှာဖလာဆိုတဲ့ကျွန်တော်တို့အတက်ခါနဲ့မန်ဒုံဆိုတဲ့တက်ခါရှိပါတယ်။အဲ့ဒီတက်ခါနဲ့အနခုကိုဖေချဖို့သူကအကြောင်းကြားလာတာဖြစ်ပါတယ်။သူကစာချင်းမှာပါတာကတော့ဒီ post နခုကတော့အတိတ်ပေါ့နော်တူးချက်လာတဲ့ဒီတက်ခန့်ဖြစ်နေတဲ့အတွက်ဖေချဖို့ပြောထားတယ်အခု9ရက်ကနဲ့73ရက်ပေါ့နော်ဒီကုလပိုင်းလက်ဒီချာမှာဖေချပါတဲ့တကယ်လို့များအဲ့ဒီချာမှာဖေချလို့ရှိရင်တော့နေနေရှင်းနေနေလုပ်မယ်ဆိုပြီးမှအကြောင်းချလာတာဖြစ်ပါတယ
် KIO ဘက်ကဒီစကန်တွေဟာအတိတ်တိဆောက်တာမဟုတ်ကြောင်းနဲ့တကယ်လို့ဖေချဖို့လူအပ်ရင်လဲဆွေးနွေးညှိနှိုင်းပြီးဖေချမှာဖြစ်ကြောင်းပြန်လဲအကြောင်းကြားခဲ့တယ်လို့ပြောပါတယ်KIO ကအကြောင်းပြန်တဲ့အပေါ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကတပ်စခန်းတွေရွှေ့ခိုင်းတာဟာလမ်းဖောက်လို့ရေးအတွက်ဖြစ်ကြောင်းထပ်မံအကြောင်းကြားလာတယ်လို့ PCG ကဥလမိုင်းခွန်ကြားကပြောပါတယ်။အဲ
သူတို့တိုင်းကလည်းပြောထားတာလည်းပဲအဲ့နေရာတော့သူတို့ဖေခိုင်းတဲ့အကြောင်းရင်းကတော့အဲလမ်းဖောက်ဖြစ်တယ်အဲလမ်းဖောက်အပေါ်မှာနေရဖြစ်တဲ့တော့ကြောင့်မို့အဲ့ဒါကိုပြည်သူလူထုကလွတ်တော်မှာအဲလွတ်တော်မှာကနေတင်ပြလာတယ်ဒါကြောင့်မို့ခုသူတို့လမ်းဖောက်ဖို့ရှိတယ်လမ်းဖောက်တာလည်းပဲတတ်မလို့ဖောက်မှာမဟုတ်ဘူးအတွေ့အနေဒီဘက်ဖောက်မှာဖြစ်တယ်ပေါ့သူအနေနဲ့ကတော့လမ်းဖောက်ပြီဆိုတော့ဒီမိုင်းရှင်းလေးပါညာပါပြန်လုံးရမှာပေါ့လေအဲ့ဒါကိုပြောချင်းဖြစ်ပါတယ်ဆိုတဲ့အကြောင်းတော့အကြောင်းပြန်လာတယ်အဲ့ပေါ်မှာလည်းပဲကျွန်တော်တို့ခုကေဦးလည်းပဲစီပြတ်ထားပါတယ
်တမ်ရော့ဒရင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုချုပ်ဇော်မင်းထွန်းကတော့လက်ရှိတက်စကန်ဖြွေခိုင်းထားတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်အဓိကတော့ KIA နဲ့ကျွန်တော်တို့အစိုးရရဲ့ဂျာထဲမှာရခိုင်ဖိုင်လက်ထွဲသဘောတူညီချက်တွေရှိရဖြစ်တယ်နေရာတွေလည်းရှိပြီးသားဖြစ်ပါလိမ့်မယ်ဒါရင်းနဲ့မသက်ဆိုင်တဲ့နေရာတွေမှာလာရောက်နေဆိုင်တဲ့အတွက်ကြောင့်မလို့ဒါနဲ့ပတ်သက်တွေ့ကြကျွန်တော်တို့သတိပေးရခြင်းဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ KIO ဘက်ကပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက2013ခုနှစ်မေလ28ရက်နေ့ကနေ30ရက်နေ့အကြာဆွေးနွေးပွဲအရာပြည်သူတွေသွားလာတဲ့လမ်းမကြီးတွေဘေးကနေနှစ်ဖက်တက်တွေဆုတ်ခွာဖို့ကိုသဘောတူခဲ့ကြောင်းနဲ့လက်ရှိတက်စခန်းတစ်ခုဟာလမ်းမကြီးအနီးမှာမဟုတ်ကြောင်းအခုလိုပြောပါတယ်။
အခုကြံရှိနေတဲ့အဲ့ဒီတပ်စခန်းတစ်ခုကတော့ဒီပြည်သူတို့ထုတ်တယ်သွားလာလှုပ်ရှားတဲ့နေရာမှာဟန်တာနောက်ချက်ပေးတဲ့တပ်စခန်းတော့မဟုတ်ဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကလည်းအခုချက်ထားတာလည်းမဟုတ်ဘူးပြည်သူတို့ထုတ်သွားလာတဲ့နေရာမှာလည်းနောက်ချက်ပေးတဲ့ခန်းလည်းမဟုတ်ဘူးပေါ့သူတို့ရဲ့ဒီပြောတဲ့နေရာမှာတော့ဒီလမ်းပေါက်ဖို့ပြည်သူတို့ဘာလို့ချတဲ့နေရာမှာအနောက်ဆက်ပြေးတယ်ဆိုမှပြောလာတာတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တိတ်မှမှန်ကန်တာတော့မဟုတ်ဘူးလို့ကျွန်တော်ပြောလို့ရပ
ါလောလောဆယ်မှာတော့နှစ်ဖက်အကြားမှာတပ်စခန်းနေရာရွှေ့ပြောင်းရေးနဲ့ပတ်သက်ပြီးညှိနှိုင်းနေစေရှိကြောင်းဥလမိုင်းခွန်ကြားကပြောပါတယ်ပြီးခဲ့တဲ့ရပိုင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲ၅ကြိမ်နဲ့မနဲ့ဖြစ်ပွားခဲ့တာကြောင့်ဒေသခံပြည်သူတွေကတော့လက်ရှိနယ်မြေအငင်းပွားမှုကနေကချင်ပြည်နယ်အတွင်းမှာစစ်ရေးတင်းမာမှုတွေထပ်မံဖြစ်ပွားလာမှာကိုစိုးရိမ်တာတွေရှိနေပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်